တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် MCA စနစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကျင်းပရေးဦးစီးကော်မတီရဲ့လုပ်ငန်းညီနိုင်အစည်းအဝေးကိုဒီကနေ့မိုးလယ်ပိုင်းကနေပြည်တော်မင်္ဂလာသီရိဟိုတယ် Grand Ballroom မှာကျင်းပပြုလုပ်ပါတယ် MCA လက်မှတ်ရေးထိုးပြီးချိန်ကစပြီး MCA အထိမ်းအမှတ်နှစ်ပတ်လည်နေ့အခမ်းအနားများကိုနေ့စဉ်ကျင်းပပြုလုပ်ခဲ့ရာလာမယ့်2025ခုနှစ်အောက်တိုဘာလ15ရက်နေ့မှာကြာရောက်မယ့် MCA စနစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားအားနေပြည်တော်မှာနိုင်ငံရေးအနှစ်သာရရှိရှိဖြင့်ခမ်းနားစွာကျင်းပမှာဖြစ်ပြီးတက်ဆက်တဲ့ MCA အထိမ်းအမှတ်အလုံယုံဆွေးနွေးပွဲကိုလည်းကျင်းပပြုလုပ်ရန်စီမံဆောင်ရွက်လျက်ရှိပါသည်လုပ်ငန်းညီနိုင်အစည်းအဝေးမှာ NCA စနစ်ပြည်နှစ်ပတ်လည်နေ့အခမ်းအနားကျင်းပရေးဦးစီးကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည်ကအဖွင့်အမှားစကားပြောကြားရမှာ NCA ဟာငြိမ်းချမ်းရေးအတွက်အရေးကြီးပါကြောင်း NCA နှစ်ပတ်လည်နေ့အခမ်းအနားနဲ့အလုံယုံဆွေးနွေးပွဲတို့မှာ NCA မှပါဝင်ခဲ့ကြသူများငြိမ်းချမ်းရေးနဲ့နိုင်ငံရေးဖြစ်စဉ်မှာပါဝင်ခဲ့ကြတဲ့ stakeholder များပြည်တွင်းပြည်ပပညာရှင်များနဲ့ကဏ္ဍအသီးသီးမှတက်ရောက်လာကြသူများအနေနဲ့ NCA ရဲ့စနစ်တာကာလအတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထယ်ဖော်မှုများအောင်မြင်မှုများနဲ့သင်ခန်းစာများအပေါ်အချင်းချင်းအမြင့်သဘောထားများအတွေ့အကြုံများမျှဝေဖလှယ်ပြီးအလွတ်တဘောကြေပြန့်စွာဆွေးနွေးနိုင်ရန်ခမ်းနားကိုကျင်းပမှာဖြစ်ပါကြောင်း MCA စနစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားအားအသွင်တရံနဲ့အနှစ်သာရရှိရှိကျင်းပနိုင်ရေးအခမ်းအနားကျင်းပရေးလုပ်ငန်းကော်မတီများဖွဲ့စည်းမှုနဲ့လုပ်ငန်းတာဝန်များပေါ်လိုအပ်တာများဖြစ်ဆွဆွေးနွေးပေးနိုင်ရေးကိစ္စရပ်များနေဆက်ဒေတာရှိတိုင်းဒေသနယ်မြေများမှာဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ပေးမှုလုပ်ငန်းဆောင်ရွက်ချက်များကိုသက်ဆိုင်ရာဝန်ကြီးဌာနများကပြကန်းများမှာပါဝင်ခင်းကျင်းပြသနိုင်ရေးကိစ္စရပ်များအားပြောကြားပါတယ်။ဆလပီခန္ဓာကျင်းပရေးဦးစီးကော်မတီအတွင်းရမှုဒုတိယဗိုလ်ချုပ်ကြီးမင်းနိုင်က MCA စနစ်ပြည်နှစ်ပတ်လည်နေ့အခမ်းအနားကျင်းပရေးကြိုတင်ပြင်ဆင်ဆောင်ရွက်မှုအခြေအနေများနဲ့ပတ်သက်ပြီးရှင်းလင်းတင်ပြပါတယ်။အရင်နောက်ဝန်ကြီးဌာနများမှဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝင်တဲ့ညွှန်ကြားမှုချုပ်များကလုပ်ငန်းကဏ္ဍအလိုက်ဆောင်ရွက်ရမယ့်လုပ်ငန်းများအားရှင်းလင်းဆွေးနွေးကြပြီးတက်ရောက်လာကြသူများကလိုအပ်တာများအကြံပြုဆွေးနွေးကြပါသည်အရင်နောက်ခန္ဓာကျင်းပရေးဦးစီးကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးမမောင်အောင်ကလူငယ်နဲ့ညီငယ်ရေးကဏ္ဍအရေးပါမှုအခြေအနေလက်ရှိနိုင်ငံရဲ့ပဂတိဖြစ်ပေါ်တိုးတက်မှုနဲ့ NCA အခမ်းအနားရဲ့အရေးပါမှုအခြေအနေနဲ့အခမ်းအနားကျင်းပရေးနဲ့ပတ်သက်ပြီးလိုအပ်ချက်များအားဖြည့်ဆွက်ဆွေးနွေးပါတယ်အရင်နောက်ဦးစီးကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည်ကနေကုန်းချုပ်အမှားစကားပြောကြားပြီးအစည်းအဝေးကိုရုပ်သိမ်းလိုက်ပါတယ် NCA စနစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားနဲ့အလုံယုံဆွေးနွေးပွဲဆောင်ဖို့အဖြစ် NCA မှသည်ရေရှည်တည်တံ့ခိုင်မြဲသောငြိမ်းချမ်းရေးဖြင့်အနာဂတ်ကိုပုံဖော်မည်ဟုသတ်မှတ်ထားပြီးမြန်မာနိုင်ငံ၏ငြိမ်းချမ်းတာယာသောအနာဂတ်တည်ဆောက်ရန်အတွက်ဆက်လက်ဆောင်ရွက်ရမည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ထုတ်ခြင်းသင်းဖြင့်ဆောင်ရွက်သွားမှာဖြစ်ကြောင်းသိရှိရပါသည်ခင်ဗျာ